မနက်ကမဆက်တဲ့ကအနာသိမ်းထားတဲ့၆လအတွင်းလူလူ့အပေါ်စစ်ကောင်စီရဲ့ကျူးလွန်မှုတွေဟာလူသားလူ့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့လူခွင့်အရေးဆောင်ကြီးတွေဟာရေးဖွဲ့အေးချတဲ့လူကဒီကနေ့ပြောပါတယ်။အနာသိမ်းတဲ့အပေါ်ကြီးကျယ်စန့်ကျင်ကန့်ကွက်ကြတာကိုစစ်ကောင်စီကတပ်ဖြတ်နှိပ်စက်တရားလွတ်ဖမ်းဆီးပြီးတုံ့ပြန်ခဲ့ပါတယ်။ဒီလူလူဟာပြီးခဲ့တဲ့နှစ်ရ ရာဇဝမှုမြောက်ပြီးကျူးလွန်သူတွေကိုအရေးယူတင်ပါတယ်လို့လည်းပြောပါတယ်။ကလေးငယ်85ယောက်ထဲမှနေအပါအဝင်ဆန္ဒပြသူတွေတောင်မကဆန္ဒပြပွဲနဲ့မဆိုင်သူတွေပါသေဆုံးရတာအယောက်900ကျော်အထိရှိလာတာလူအယောက်100ကျော်လက်စားဖြောက်ခံခဲ့ရတာဖမ်းဆီးခံရခြင်းတွင်နှိပ်စက်ညှဉ်းပန်းခံရတာနဲ့လိမ်ပိုင်းမတော်မတရားပြုမှုခံရတာလူထောင်ပေါင်းများစွာတရားလွတ်ဖမ်းဆီးထိန်းသိမ်းခံရတာစတဲ့လူရက်တွေကို HRW ကထောက်ပြထားပါတယ်စစ်ကောင်စီအနေနဲ့ဆန္ဒပြသူတွေကိုအကြမ်းဖက်တိုက်ခတ်ဖြိုခွဲတာမျိုးမလုပ်ဖို့ကုလသမဂ္ဂနဲ့ HRW လိုနိုင်ငံတကာအဖွဲ့အစည်းတွေအပြင်နိုင်ငံအများပြားကပါတောင်းဆိုနေကြပြီမလဲစစ်ကောင်စီဘက်ကတော့ဆက်လုပ်နေသေးပါပဲဒီနေ့မနေ့ပိုင်းကပဲမန္တလေးမှာတက္ကသိုလ်ကျောင်းသားတွေရဲ့ဆန္ဒပြပွဲကိုစစ်တပ်ကရက်ကားနဲ့လာပြီးဖြိုခွဲတာကြောင့်ဆန္ဒပြသူတဦးတည်းမနေ့အဖမ်းခံခဲ့ရပါတယ်ဒါအပြင်ဆန္ဒပြလူငယ်တွေရှိနေတဲ့အိမ်ကိုစစ်တပ်ကဝင်ပစ်ပြီးဖမ်းဆီးတာမှာ7ယောက်တည်းမနေ့အဖမ်းခံခဲ့ရပါတယ်နေကလည်းရန်ကုန်ကလူငယ်တွေရဲ့ဆန္ဒပြပွဲတစ်ခုကိုအရဝုလက်နက်ကင်တွေကပြစ်ခတ်တာကြောင့်တဦးတန်ရာရပြီး၃ယောက်ထက်မနည်းကိုစစ်တပ်ကဖမ်းသွားခဲ့ပါတယ်။အဲဒီလိုအကြမ်းဖက်ဖြိုခွဲတာတွေဆက်ရှိနေတဲ့ကြားမှာပဲကန့်ကွက်ဆန္ဒပြပွဲတွေကလည်းဒေသတချို့မှာဆက်ရှိနေတော့မှာပဲ။